စီးရီးယားနိုင်ငံရဲ့နိုင်ငံရေးအတွင်းကူးပြောင်းရေးမြင်းမြန်းဆန်းဆန်းဖြစ်လာစေဖို့ဂျိုးပန်ချက်တရဲ့အနေနဲ့စီးရီးယားတပုံတွေကိုအကူအညီတွေတိုးမြှင့်ပေးရေးအမေရိကန်ပြည်အောင်စုဘက်ကစဉ်းစားနေတယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောပါတယ်။စီးရီးယားအတိုက်ခံတွေပို့ပြီးတော့အားကောင်းလာဖို့ပို့ပြီးတော့စနစ်ကျကျစုဖွဲ့လောက်ကန်ဆောင်ရွက်နိုင်ဖို့အတွက်အကူအညီအထောက်ပံ့တွေပေးရေးအမေရိကန်ဘက်ကအလေးထားနေတယ်လို့သမ္မတအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ဂျေးကာနီကမနေ့ကပဲပြောသွားတာဖြစ်ပါတယ်။စီးရီးယားနိုင်ငံမှာအာဆက်အလွန်ကာလမှာဘလို့အကူအညီတွေပေးနိုင်မလဲဖြစ်နိုင်ခြင်းညီလန်းမှန်သမျှကိုလည်းအမေရိကန်တာဝန်ရှိသူတွေကလေ့လာနေတယ်လို့မစ္စတာကယ်ရီကဆိုပါတယ်။လက်ရှိအချိန်ထိတော့အမေရိကန်ပြည်အောင်စုအနေနဲ့စီးရီးယားတပုံတွေကိုအကူအညီပေးရမှာဆက်သွယ်ရေးဆက်တွေလိုမျိုးလူသက်လက်နက်မဟုတ်တဲ့အကူအညီမျိုးတွေထောက်ပံ့ပေးနေတာပါ။အခုတော့တပုံတွေကိုကြီးကအင်ကြီးလိုတန်ချက်ကရင်တွေလိုစစ်တုံးပစ္စည်းတွေနဲ့စစ်တင်နံပေးတာမျိုးတွေစတာတွေကိုသမ္မတအိုဘားမားအစိုးရကအကူအညီပေးလာဖွယ်ရှိရဲလို့ဝါရှင်တန်ပို့စ်သတင်းစာမှာမနေ့ကရေးသားဖော်ပြထားပါတယ်။ဒီကနေ့အီတလီနိုင်ငံမှာကျင်းပမဲ့ Syria မိတ်ဆွေနိုင်ငံများအစည်းအဝေးမှာတော့ Syria နိုင်ငံအတွင်းမှာအပြောင်းအလဲတွေမြင်းမြန်ဖြစ်လာအောင်လို့နည်းလမ်းတွေဆွေးနွေးတော့ဖို့အစီအစဉ်ရှိတယ်လို့လည်းနိုင်ငံသားရေးဝန်ကြီး Kerry ကပြောပါတယ်။ Syria နိုင်ငံဘက်မှာလက်နက်တင်ပို့မှုပိတ်ပင်တဲ့အရေးယူမှုကိုတက်တန်းတိုးဖို့ဥရောပသမ္မတဝန်ကြီးတွေကတော့ပြီးခဲ့တဲ့သတင်းမှတ်တုန်းကသဘောတူခဲ့ကြတာပါ။ဒါမဲ့လို့အရက်သားတွေကိုအကာအကွယ်ပေးဖို့လူသက်လက်နက်မဟုတ်တဲ့အကူအညီမျိုးတွေပေးသွားနိုင်မယ့်အခြေအနေတွေကိုတော့လမ်းဖွင့်ခဲ့ကြပါတယ်ရှင်။